စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာနှစ်မြုပ်သွားတဲ့စစ်ကောင်စီတင်မောကနေပျောက်ဆုံးနေသူ10ခန်းနဲ့ချီရှိနေပြီးအသက်ရှင်ကျန်ရသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောနေပါတယ်။ရေတက်ချိန်ဖြစ်တဲ့အတွက်ဆက်လက်ကိုဆေးဖို့မဖြစ်နိုင်သေးဘူးလို့လည်းဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်ထဲနှစ်မြုပ်သွားတဲ့တင်ပေါ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုစော်ဝင်းလိုက်ပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းခန်းတီမြို့ကနေစုံစင်းလာတဲ့စစ်ကောင်စီအုံပြုတဲ့တင်မောဆယ်စီကျော်တဲ့ကကျဲမင်းလေးအမည်ရတဲ့တင်မောဟာမင်းကြီးမျိုးပန်းဆက်ကျေးရွာအနီးကရှက်နတ်တောင်အနီးမှာစက်တင်ဘာ19ရက်နေ့ကတိမ်မောက်ခဲ့တာပါဒီလိုတိမ်မောက်တာကြောင့်12ဦးပျောက်ဆုံးနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးအသက်ရှင်ကျန်ရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်တင်မောမောက်တာနဲ့ပတ်သက်လို့မင်းကြီးဒေသခံတူကသူကြားသိရတဲ့နောက်ဆုံးအခြေအနေကိုအခုလိုပြောပြပါရစ
ေ။မြေမြုပ်သွားတဲ့ဆက်လီနဲ့ပတ်သက်ပြီးတော့ကြားရတာကတော့သူတို့အသက်ရှင်ကျန်ရသူ6ယောက်လို့သိရတယ်။ဟုတ်6ယောက်ကိုဆလင်ကိုထိတ်ထုံးနဲ့ထည့်ထားတယ်။နောက်ပြီးတော့အဲ့ဒီနားဝင်းကျင်မှာဟိုတက်အဆောင်ပေါ့နော်တက်အဆောင်နေချထားတယ်။အဲ့လောက်ပဲသိရတယ်ကသူတို့ဒီဟာကိုဖော်ဖို့အတွက်ကိုဟိုအောက်ဘက်ကနေပြီးတော့မှကရိန်းနဲ့မာနေရတယ်လို့လည်းသိရတယ်ကြဟုတ်ဟုတ်ဆလင်တယောက်ပါတယ်ဗျဟုတ်ဆလင်တယောက်ပါတယ်အဲ့ဒီတွေကနေဂျန်နာကတော့အသေးစိတ်အနေနဲ့ကတော့မသိရဘူးဘာလို့လဲဆိုတော့အဲ့ဒီနေရာကသူစိုးမိုးနယ်မြေစစ်တပ်ကအဲ့ဒီမှာရဲစခန်းလည်းရှိတာဆိုထိချုပ်နယ်မြေပုံစံမျိုးဖြစ်နေတဲ့အခါကျတော့အခက်အခဲရှိတယ်ဗျဟုတ်ဟိုချက်ချင်းမပေါ်လှဲဘူးလေချက်ချင်းမပေါ်လှဲဘူးတေဆုံးသူအလောင်းဆိုတာလည်းကျွန်တော်တို့သူနည်းနည်းပါးပါးဟိုဟာဖြစ်မှပေါ်လာခဲ့တာဟုတ်ဗျ
တင်မောနှမြုပ်ပြီးတဲ့နောက်မျောပါလာတဲ့အထုပ်တချို့ကိုဒေသခံတွေကဆယ်ယူရရှိခဲ့ပြီးအထုပ်ထဲမှာခန်းတီအမတ်3ရက်ကွက်မှာနေထိုင်သူတဦးရဲ့မတ်ပုံတွေကိုတွေ့ရှိရပြီးရုပ်အလောင်းမျောပါလာတာတော့မတွေ့ရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်စက်တင်ဘာ20ရက်စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကုမ္ပဏီဝန်ထမ်း3ဦးအရတူအရသား6ဦးနဲ့လုံခြုံရေးတပ်ဖွဲ့ဝင်3ဦးစုစုပေါင်း12ဦးပျောက်ဆုံးနေပြီးရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ထုတ်ပြန်ထားပါတယ်ဒေသခံတွေကတော့စစ်ကောင်စီသတင်းထုတ်ထားတဲ့ပျောက်ဆုံးရေးထွက်တဲ့တင်မောပေါ်မှာလိုက်ပါလာတဲ့အရေးအတွက်ကပိုများနိုင်တယ်လို့ပြောပါတယ်။နှင်းမြုပ်ခဲ့တဲ့တင်မောဟာလူ200ကျော် 300 နီးပါးအထိတင်ဆောင်လို့ရတဲ့တင်မောဖြစ်ပြီးနှင်းမြုပ်ချိန်မှာလည်းလူရနဲ့ချီပါနိုင်တယ်လို့ဒေသခံတွေကခန့်မှန်းပေမဲ့ VOA အနေနဲ့သိကြအတိမပြုနိုင်သေးပါဘူး။နှင်းမြုပ်နေတဲ့တင်မောကိုလက်တလောဆယ်ယူရင်ရေများပြီးရေစီးတန်နေတဲ့အတွက်ဆယ်ယူဖို့မဖြစ်နိုင်သလိုဆယ်ယူရင်လည်းတိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။အဲဒီစစ်လေကတော့ခြေထဲမြုပ်နေတဲ့အတိုင်းတော့ဘာမှမရတာမှမဟုတ်ဘူး။မရဘူးပြဆယ်လို့ကလည်းရေများနေတာလေရေကြီးအတန်နေတော့ဆယ်ယူဖို့ဆိုတာခက်ခဲရှိတယ်လေဒီတော်ဒီရဲ့ဒိတ်ယုံနေဖြစ်နေတဲ့ခါကျတော့သူတို့လာပြီးဆယ်ယူတယ်ဆိုရင်လည်းတော်လိုင်းအင်အားစုဣတုကာကော်ရေးဖွဲ့တွေကပြစ်ခတ်တိုက်ခိုက်မှာပဲဣတုကာကော်ရေးဖွဲ့ကတွားရောက်ဆယ်ယူတယ်ဆိုရင်လည်းသူတို့ဖွဲ့တွေကပြစ်ခတ်တိုက်ခိုက်မှာအဲ့ဒါဆိုတော့လုံခြုံမှုကတော့လုံးဝမရှိဘူ
းအခုတင်မောနှမြုပ်ခဲ့ပြီးတဲ့နောက်ကျန်တဲ့စစ်ကောင်စီတင်မောတွေဆက်လက်ဆုံဆင်းသွားပြီးဖြစ်တယ်လို့အခုဆိုရင်ကဏီမျိုးနယ်တဲကိုရောက်ရှိနေပြီလဲဖြစ်ပါတယ်စစ်တပ်ဟာအေယာဝတီမြစ်နဲ့ချင်းတွင်းမြစ်ကြောင်းတွေမှာတင်မောတွေကိုအုံပြုပြီးလူလက်နက်နဲ့ရိတ်ခါတွေတဲယူပို့ဆောင်တာတွေလှုပ်ဆောင်နေပါတယ်ဒါအပြင်မြစ်ကန်းနဘေးကသူတို့ကိုထောက်ခံတဲ့ကြေးရွာတွေကိုရိတ်ခါပို့ဆောင်တာတွေလူတင်ဆောင်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြစ်ကြောင်းကနေတင်မောတွေနဲ့တဲယူပို့ဆောင်တာတွေလှုပ်လို့စစ်တပ်အုံပြုတဲ့ဆက်လေတွေတင်မောတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တာတွေလည်းရှိပြီးတိုက်ပွဲတွေမကြာခဏဖြစ်နေတာပါစစ်တပ်ရဲ့တင်မောတွေကလည်းမြစ်ကမ်းဘေးတစ်လျှောက်ကြေးရွာတွေရှိရာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်အဲ့လိုကြေးရွာတွေမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးလူသေဆုံးတာတွေလည်းရှိပါတယ်ဒီလိုအခြေအနေတွေကြောင့်ပဲစစ်တပ်ကတင်မောတွေဖြတ်တန်းသွားတဲ့အခါတွေမှာမြစ်ကမ်းကြီးကြေးရွာတွေကဒေသခံတွေမကြာခဏတင်းရှောင်နေကြရပါတယ်ခင်ဗျာ